မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ
။အစိုးရခေါင်းဆောင်တွေကို့ဘာသာကိုဆုံးဖြတ်ပြီးကို့အတွက်ကိုမြေကွက်ယူတာတင့်တော်ဘာရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရရှင
်။အခုရဲ့ပိုင်းနိုင်ငံရေးတိုင်းဝိုင်းထဲမှာရောပြည်သူတွေထဲမှာပါစိတ်ဝင်စားမှုနဲ့ဝေဖန်မှုမြင့်တက်စေခဲ့တဲ့ပြဿနာတစ်ခုကတော့သမရနိုင်ငံတော်အတိုင်ပင်ခံအပါအဝင်ပြည်တော်စုအဆင့်အစိုးရအဖွဲ့ဝင်တွေနေပြည်တော်မှာမြေကွက်ရယူကြတဲ့ကိစ္စပါငကိုကကောလာဟလလိုလိုသတင်းထွက်ပေါ်ခဲ့တဲ့အတွက်သတင်းတောက်တွေကမေးမြန်းစူးစမ်းမှုလုပ်ခဲ့ကြပါတယ်နေပြည်တော်မှာတရချားတစ်ခါဆိုလိုဝန်ကြီးဌာနအသီးသီးရဲ့လေးနှစ်တာစွမ်းဆောင်ရည်သတင်းစာရှင်းလင်းပွဲတွေရှိနေတာကြောင့်သတင်းတောက်တွေကနေသက်ဆိုင်မဲ့ထင်တဲ့ဝန်ကြီးဌာနတွေကိုမေးမြန်းခဲ့ကြပါတယ်။ဒါပေမဲ့ဘယ်ဝန်ကြီးဌာနတာဝန်ရှိသူတွေကမှအတည်ပြုမပေးသလိုတချို့ကအဲ့လိုမြေခွက်ချထားပေးမှုမျိုးရှိတယ်ဆိုတာကိုတော့မကြားဘူးဘူးဆိုပြီးဖြေကြပါတယ်။ဂျော်လာ19ရက်နေ့ရောက်မှနိုင်ငံတော်၏အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပုံမှန်သတင်းစာရှင်းလင်းပွဲမှာသမရအပါအဝင်အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့ဒုဝန်ကြီးတွေအတွက်မြေခွက်ဖော်ထုတ်နေတာမြေခွက်တွေချထားပေးမယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဒါတော့ရိုးရိုးပြောဆိုတာမျိုးမဟုတ်ပါဘူး။ငကိုကသတင်းထွက်ပေါ်ခဲ့တာတွေနဲ့ပတ်သက်ပြီးမြေကွက်အကျယ်ဝန်းကိုချက်ကားပြောဆိုတယ်။ရုပ်ောက်ပွဲနီလာချေရည်ရွယ်ချက်ရှိရှိနဲ့ disinformation campaign လုပ်တယ်ဆိုပြီးတော့ဆွတ်ဆွဲလိုက်ပါသေးတယ်။ပြောင်းလဲချိန်တန်ပြီလို့ကြွေးကြော်ပြီးရုပ်ောက်ပွဲနိုင်အာဏာရယူခဲ့တဲ့အစိုးရအဖွဲ့ပြည်သူ့အစိုးရဆိုပြီးဂုံတင်ပြောဆိုလို့ရှိတဲ့အစိုးရအဖွဲ့အနေနဲ့ခုလိုကို့အတွက်ကိုမြေကွက်ချပေးရယူတာမျိုးလုံးသိမ့်ပါရဲ့လားဆိုတာအခြေတင်ညှင်းခုံနေကြတဲ့ကိစ္စပါ။ကိုယ်တိုင်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ NLD မတိုင်ခင်သမရဦးသိန်းစိန်အစိုးရနဲ့အရင်စစ်အာဏာရှင်အစိုးရအဆက်ဆက်မြေကွက်တွေဖော်ထုတ်တာချပေးတာကို့ဘာသာကိုရယူတာမျိုးဟာထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူး။အဲ့ဒီလိုလုတ်ကင်ဆောင်ရွက်မှုဟာ1988အာဏာသိမ်းပြီးတက်လာတဲ့စစ်အာဏာရှင်တွေခင်မှာပိုးပြီးခေစားလာတာတွေ့ရပါတယ်။ပထမဦးဆုံးနဲ့အယိုးရှင်ဆုံးနည်းကတော့မြေကွက်တွေဖော်ထုတ်ပြီးဝန်တန်းမျိုးသစ်တည်တာပါ။မြေကွက်တွေကိုလည်း40 60 60 80 80ပတ်လေ100ပတ်လေအစရှိသဖြင့်တတ်မှတ်ဖော်ထုတ်ပါတယ်။တာမန်ဝန်ထမ်းတွေကိုငယ်တဲ့အကွက်တွေချပေးပြီးယာဒုအဆင့်အတန်းလိုက်ယာဒုကြီးသူကကြီးတဲ့မြေကွက်တွေခွဲယူကြတာပါ။တက်ဆိုင်ရာတိုင်းနယ်ပြည်နယ်နဲ့မြေကွက်ဖော်ထုတ်ရာမြို့နယ်မှာရှိတဲ့ဝန်ထမ်းအရာတန်းနဲ့စစ်အရာရှိတွေကိုခွဲဝေချထားပေးရုံမကမြေကွက်ချထားရေးမှာလုတ်ပိုင်ခွင့်ရှိတဲ့တိုင်းမှုလိုပုတ်ကူမျိုးတွေကသူတို့နဲ့နှိစက်တဲ့ရင်းနှီးတဲ့အခြားစစ်တိုင်းမှုတွေစစ်ဘိုလ်ချုပ်တွေနိုင်ငံသားရောက်နေတဲ့စစ်တပ်မှုတွေကိုပါခွဲဝေပေးလေရှိပါတယ်။တစ်ဖက်ကအဲ့လိုမြေကွက်ပေးတဲ့အတွက်အခြားတိုင်းနဲ့ပြည်နယ်ကတိုင်းမှုတွေအာဏာရှိသူတွေကလည်းသူတို့ဒေသတွေမှာမြို့ကွက်ဖို့မြေကွက်ချပေးတဲ့အခါအဲ့ဒီအဝေးကတိုင်းမှုတွေစစ်အရာရှိတွေကိုပြန်ပြီးချပေးလေရှိပါတယ်။မောင်လယ်နှမလယ်စနစ်နဲ့မြေကွက်တွေရယူကြတာမျိုးပါ။အဲ့ဒီမြေခွက်တွေပေါ်မှာအာဏာပိုင်တွေအတွက်တက်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကသူတို့စားစရိတ်နဲ့သူတို့အကုန်ကျခံပြီးနေအိမ်တွေစောက်ပေးလေရှိတယ်လို့တချို့ပြန်ရောင်းစားကြတာတွေလည်းရှိပါတယ်။ပြောရရင်အရင်ဆက်အာဏာရှင်တွေခေတ်ကစစ်ဘိုလ်ချုပ်တွေဟာအဲ့ဒီနီးတစ်ခုတည်းနဲ့တောင်နိုင်ငံအနှံ့မှာမြေခွက်တွေအများကြီးပိုင်ဆိုင်ရယူခဲ့ကြပါတယ
်။ဒုတိယနီးကတော့မြို့ကြီးပြကြီးတွေကတန်ဖိုးရှိတဲ့မြေတွေကိုသိမ်းယူပြီးအကွက်ဖော်ရယူကြတဲ့နီးပါ။မြေသိမ်းခံရသူတွေကိုတော့ရော်ကြီးအဖြစ်မထင်မရှားနေရာတွေမှာအကွက်ငယ်လေးတွေပေါ်ပြီးနေရာပြန်ချပေးတာမျိုးလုပ်ပါတယ်။မြေကွက်ချထားပေးရမှာလဲစနစ်တကျသတ်မှတ်ပေးတာမျိုးမလုပ်ပဲလက်သင်ရာစရောခေါ်ဆိုသလိုအာဏာရှိသူကသူပေးချင်တဲ့သူကိုပေးတဲ့ပုံစံကျင့်သုံးပါတယ်။မြို့ကြီးပြကြီးကမြေကွက်တွေဖြစ်တာကြောင့်တန်ဖိုးကြီးတဲ့မြေကွက်တွေဖြစ်လာပါတယ်။တတိယနီးကတော့အစိုးရစီမံပိုင်ခွင့်ရှိတဲ့မြေတွေပေါ်မှာလုံခြုံအင်အားတွေကွန်ဒိုတိုက်ခန်းတွဲတွေတည်ဆောက်တာမျိုးပါ။များသောအားဖြင့်အစိုးရကမြေဆိုင်အဆောက်အုံကိုပုဂ္ဂလိကလုပ်ငန်းရှင်ဘိုင်းကတိဆောက်ထွက်လာတဲ့လုံခြုံအိမ်တွေအခန်းတွေကိုအစိုးရနဲ့ပုဂ္ဂလိကအချိုးကျခွဲဝေယူတဲ့နီးပါအဲ့ဒီကနေအစိုးရဘက်အတွက်ထွက်လာတဲ့လုံခြုံတွေကွန်ဒိုတိုက်ခန်းတွေရိုးရိုးတိုက်ခန်းတွေကိုအာဏာရှိသူတွေကသူတို့စိတ်ကြိုက်ဈေးပေါ်ပေါ်နဲ့သတ်မှတ်ချေလဲရယူပါတယ်စရုပ်ထနီးကတော့အစိုးရဘိုင်းတိုက်ခန်းအဆောက်အုံမြေနေရာတွေကိုပုဂ္ဂလိကဘိုင်းပြုတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာလုပ်ပိုင်ခွင့်အာဏာသုံးပြီးကိုမိသားစုဆွေမျိုးသားချင်းကိုဈေးပေါ်ပေါ်နဲ့ဝယ်ခွင့်ပေးတဲ့နီးပါဒီလိုနီးနဲ့အရင်ခေတ်ဆက်ဆက်ကစစ်ဘိုလ်ချုပ်တွေအာဏာရှိသူတွေဟာမြေကွက်တွေလုံခြုံအိမ်တွေကွန်ဒိုနဲ့တိုက်ခန်းတွေလက်ညှိုးထိုးမလွဲပိုင်ဆိုင်ပြီးအကြီးအကျယ်ချမ်းသာသူတွေဘဝရောက်ခဲ့ကြပါတယ်။ဒါတော့တိုင်းပြည်ဗန္ဓာကိုကျိုးရှာအလွဲသုံးတာနဲ့ အာဂရီလိုက်စားတာတွေမပါသေးပါဘူး။
နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစောထီကတော့လက်ရှိနေပြည်တော်မှာသမရအပါအဝင်နိုင်ငံရေးယာရုရှိပုဂ္ဂိုလ်တွေဖြစ်ကြတဲ့အစိုးရအဖွဲ့ဝင်ကြီးဒုဝင်ကြီးတွေမြေခွက်ရယူတဲ့ကိစ္စကိုနိုင်ငံရေးယာရုထမ်းဆောင်ခဲ့ကြသူများအငိမ့်စားသွားတဲ့အခါနိုင်ငံတော်ကချီးမြှင့်တဲ့အနေဖြင့်ချပေးသည့်အစဉ်လာတိုင်းဆောင်ရွက်ပေးခြင်းဖြစ်ပါကြောင်းဆိုပြီးရှင်းခဲ့ပါတယ်။အထိပ္ပယ်ကတော့ရှေ့ကအစိုးရအဖွဲ့တွေလှုပ်သွားခဲ့တဲ့အစဉ်လာရှိတယ်။အခုအဲ့ဒီတိုင်းဆက်ပြီးလှုပ်တာလို့ဆိုလိုတာပါ။ဒါကြောင့်လဲအခုလို့အစိုးရထိပ်ပိုင်းခေါင်းဆောင်တွေမြေခွက်ယူတဲ့ကိစ္စအတိုက်ခံတွေဘက်ကတည်းက NLD ပါတီတဲကပါတီဝင်တွေကိုယ်တိုင်ကပါဝေဖန်ပစ်တင်နေကြတာဖြစ်ပါတယ်။တကယ်တော့ပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရတည်းရဲ့အနေနဲ့တန်ရှင်းတဲ့အစိုးရကောင်းမွန်တဲ့အစိုးရဖြစ်ဖို့ဆိုရင်အရင်အစိုးရနဲ့ဆက်အနာရှင်အဆက်ဆက်ကပုံစံအတိုင်းဆက်ပြီးကျင့်သုံးဖို့မသင့်တော်ပါဘူး။နိုင်ငံရေးယာထူးရယူခဲ့သူတွေအငိမ့်စားယူသွားရင်ပင်စင်သဘောတစုံတရာချီးမြှင့်တဲ့ဆိုတာကိုပြည်သူအများနားလည်လက်ခံနိုင်ပါတယ်။ဒါပေမဲ့အရင်ခေတ်ကလုပ်ခဲ့သလိုကိုယ့်အတွက်ကိုယ့်ဘာသာကိုတတ်မှတ်ကိုယ့်ဘာသာကိုဆုံးဖြတ်ပြီးအခွင့်အရေးရယူတယ်။ဒါကိုလည်းပွင့်လင်းမြင်သာမှုမရှိလောက်တာမျိုးကတော့မသင့်တော်ပါဘူး။အ ਨੇ ဆုံးအဖြစ်ဥပဒေတစ်ခုပြဋ္ဌာန်းပြီးမှဥပဒေပါအတိုင်းရယူခံစားသင့်ပါတယ
်။အခုမြေခွက်ယူတဲ့ကိစ္စဟာပြည်တော်စုအဆင့်ဖြစ်ပြီးတိုင်းနဲ့ပြည်နယ်အဆင့်မှာလည်းဝန်ကြီးချုပ်တွေအပါအဝင်နိုင်ငံရေးယာရုထမ်းဆောင်နေကြသူတွေရှိနေပါတယ်။သူတို့ကလည်းသူတို့တိုင်းနဲ့ပြည်နယ်တွေမှာသူတို့အငိမ့်စားယူတဲ့ခါနေဖို့ဆိုပြီးမြေခွက်ပေါ်ထုတ်ရယူတာမျိုးလှုပ်လာကြမှာသိကြပါတယ်။ဥပဒေတစုံတရာပြဋ္ဌာန်းထားတာမျိုးမရှိရင်အဲ့ဒီပုံစံအတိုင်းကိုယ်စိတ်ကြိုက်ကိုယ်အတွက်ကိုလှုပ်လာကြပါလိမ့်မယ်။လက်ရှိနိုင်ငံရေးယာရုရှိသူများရဲ့လစာနဲ့ခန်းစားခွင့်ဆိုတာဟာအရင်အစိုးရတွေခေတ်ကဥပဒေပြဋ္ဌာန်းပေးရခဲ့တာတွေဖြစ်ပါတယ်။အဲ့ဒီထဲမှာအငိမ့်စားဆိုင်ရာကိစ္စတွေမပါသေးဘူးဆိုရင်သင့်တော်သလိုဥပဒေတစ်ခုပြဋ္ဌာန်းပြီးမှခန်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်။We'll be right back.